ယောမရေဒီယိုမဂ္ဂဇင်းမြန်မာဘာသာအစီအစဉ်ကနေကြိုဆိုပါရစေ။တက်ဒီမင်္ဂလာဖျာဖျာနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယောမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို argan.yoma.org website နဲ့ argan.yoma Facebook page တို့ကနေဝင်ရောက်နားဆင်နိုင်ပါလိမ့်ဖြစ်ပါတယ်။ကျွန်တော်ကတော့စဝေရနိုင်မှာဒီကနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။အာဂန်ယိုမာကရရှိထားတဲ့ဒီတစ်ပတ်သတင်းတွေမှာတော့မတူညီတဲ့လူမျိုးစုတွေနဲ့ဘာသာဝင်တွေကြားပြိပက္ခရှော့ချနိုင်ရင်ရခိုင်လူငယ်တွေအလုယုံဆွေးနွေးပွဲတခုပြုလုပ်ခဲ့ကြပါတယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူတွေရဲ့လက်ပတွေလူနေထိုင်မှုဘဝရုပ်ပုံတွေကိုတင်ဆက်ထားတဲ့သတင်းဆောင်ပါအစီအစဉ်လေးကိုနားဆင်ရမှာလည်းဖြစ်ပါတယ်။ပြိပက္ခတွေဖြစ်ပေါ်ပြီးနောက်ပိုင်းရခိုင်ပြည်နယ်အတွင်းနေထိုင်ကြတဲ့မတူညီတဲ့လူမျိုးစုတွေနဲ့ဘာသာဝင်တွေကြားယုံကြည်မှုကျဆင်းလာတာတွေတန်တရားတွေနဲ့တဖန်နဲ့တဖက်အမြင်မတူမှုတွေရှော့ချနိုင်ဖို့ရခိုင်ပြည်နယ်အတွင်းကတိုင်းရင်းသားမျိုးနွယ်စုတွေကိုစုစည်းပြီးတော့နေရတာလုံယုံဆွေးနွေးမှုတစ်ခုပြုလုပ်ပေးခဲ့ပါတယ်။အဲ့ဒီဆွေးနွေးမှုကိုတော့မြစည်းမဖောင်ဒေးရှင်းရဲ့ဦးဆောင်မှုနဲ့အတူရခိုင်အမျိုးသမီးများကွန်ရက်နဲ့ရခိုင်အမျိုးသမီးများအစည်းအရုံးတို့ကပူးပေါင်းပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့မှာရှိတဲ့ Memory Hotel မှာဒီဇင်ဘာလ28ရက်ကနေ29ရက်နေ့ထိပြုလုပ်ပေးခဲ့တာဖြစ်ပါတယ်။
ဒီမှာဆိုရှင်ပေါ့နော်သူမျိုးဒီဟိုပဋိပက္ခရဖြစ်လာတယ်ပဋိပက္ခရဖြစ်လာတဲ့နောက်ပိုင်းမှာလည်းပေါ့နော်ဒီလူမျိုးမတူညီရဲ့ပေါ့နော်အဲဘာသာဝင်ရင်းချာမတူညီတဲ့လူမျိုးလူမျိုးတွေချာရမှာလူမျိုးမယုံကြည်မှုတွေပေါ့နော်တန်မြာတွေဖြစ်လာတယ်နောက်ပြီးတော့အမြင်ခွဲခြားမြင်တဲ့အမြင်လေးတွေဖြစ်လာတယ်ဆိုတော့အဲ့ဒါအနေနဲ့ဆင်းပေါ့နော်ငြိမ်းချမ်းရေးဟိုထိခိုက်စီတယ်ပေါ့နော်ငြိမ်းချမ်းစွာအတူတကွာရှင်တွဲနေထိုင်မှုကိုထိခိုက်စီတဲ့ကြောင့်လို့အခုတော့ဒီလူငယ်တွေကနေတဆင့်ပေါ့နော်ဘလူခွဲပြားတဲ့လူငယ်တွေအချင်းချားတဲ့မှာအခွဲခြားဆက်ဆံမှုကြီးပပျောက်ကြီးဒါကြီးရှော့ချရေးပြီးလို့ရှိရင်ဒီလူမျိုးတစ်ယောက်နဲ့တစ်ယောက်အပြန်အလှန်ပေါ့ဒီလူမျိုးတစ်မျိုးနဲ့လူကြပါအပြန်အလှန်ငားလင်မှုကြီးယုံကြည်မှုကြီးခင်မှုကြီးတိဆောက်နိုင်ရင်းနဲ့ပေါ့နော်သူရဲ့ဒီရည်ချင်မှုတလေးထုံးစံအေကိုလည်းအချင်းချင်းပြန်လှန်ဒီနားလေသဘောပေါက်ပေါ့နော်အဲ့ဒါကြီးနဲ့ရည်ရွယ်ပြီးတော့မှဒီဝက်ရှော့တွေလုပ်တာဖြစ်တယ်
မြစည်းမဖောင်ဒေးရှင်းရဲ့အတွင်ရေးမှူးဒေါ်တင်းတင်းအောင်က workshop ပြုလုပ်ရတဲ့ရည်ရွယ်ချက်ကိုရှင်းပြခဲ့ပါတယ်။ရခိုင်တိုင်းသားတွေပါဝင်ရခိုင်မျိုးနွယ်စုဝင်တွေဖြစ်တဲ့မြို့တက်ခမီဒိုင်းနဲ့ကမန်မရမာကြီးနဲ့ဟိန္ဒူစတဲ့အသက်30အောက်တိုင်းရင်းသားမျိုးနွယ်စုတွေပါဝင်တဲ့လူငယ်22ယောက်ကိုဖိတ်ကြားပြီးတော့ဆွေးနွေးစေခဲ့တာလည်းဖြစ်ပါတယ်။လက်ရှိပြုလုပ်တဲ့အလုပ်ယုံဆွေးနွေးပွဲမှာကြားနေဖြစ်ဆောင်ရွက်ပေးခဲ့တဲ့ facilitator ဒေါ်ခင်စန္နာထွန်းကလည်းအခုလိုဆွေးနွေးမှုတွေအများပြလုပ်ပေးဖို့လိုအပ်ကြောင်းအကြံပြုခဲ့ပါတယ
်။အထူးကားကတော့ဟိုရခိုင်ကအရန်ရှုပ်ထွေးတဲ့ခြေနေရှိတဲ့ complex ဖြစ်တဲ့လူမျိုးရေးဘာသာရေးပြင်သက်ဆိုင်မျိုးနွယ်စုအသေးလေးဒါတွေလည်းရှိတယ်။အနုခွင့်မရကြအောင်မှကြားမှချစ်တန်းလို့ညီမျိုးမရှိဘူး။ဒီတစ်ခါဘာသာရေးလူမျိုးတွေဒါတွေကလည်းရှိနေအခြေအနေရှုပ်ထွေးလို့တွေဖြစ်နေ။ဒါပြရတာကအရန် sensitive ဖြစ်တဲ့ခိလေရှော့လေးဖြစ်တဲ့ဆိုမဆွေးနေကြဘူးကောနော်မဆွေးနေလေဖြစ်လို့မတွေ့လေပို့ပြီးတော့ဒီဖြည့်ရှင်းဖို့နေရာနဲ့ပိုဝေးလေဖြစ်တယ်ဒါအဆချင်းနေပါတော့ဆွေးနေတဲ့နဲ့တကယ် reality မှာဒါဖြစ်နေဘာတွေပြင်ပြောင်းလဲလဲဆွေးနေမြင့်ဖြေရှာတော့မှပဲကိုယ်ကပြဿနာဖြေရှင်းတဲ့စီရောက်ပါမယ်ဟုတ်ကဲ့
တယောက်လာကြတဲ့လူငယ်တွေဟာဘာသာရေးလူမျိုးရေးကိစ္စရက်တွေပါဝင်ကြားမဒန်းတူအခွင့်အရေးဆုံးရှုံးနေမှုတွေပညာရေးကဏ္ဍမှာနှိမ်ချနေမှုတွေနဲ့စတဲ့ကဏ္ဍအသီးသီးကိုလည်းညှိနှိုင်းဆွေးနွေးခဲ့ကြပါသေးတယ်အခုလိုလူငယ်တွေတီးတန့်ဆွေးနွေးရတာဟာလူကြီးတွေနဲ့ပူပေါင်းပြီးဆွေးနွေးရတာထက်ပုံမူပြီးထိရောက်မှုရှိသလိုဆွေးနွေးပွဲကရလက်တွေကိုလည်းသူတို့ကတက်နိုင်တယ်လို့လက်ဆင့်ကမ်းမျှဝေသွားမယ်လို့တက်ရောက်လာကြတဲ့တိုင်းရင်းသားလူငယ်တွေကဆိုပါတယ်။အခုပြုလုပ်တဲ့လုံယုံဆွေးနွေးပွဲဟာပထမအကြိမ်ဖြစ်ပြီးတော့လာမယ့်နှစ်တင်မှာလည်းဒီထက်မကပြုလုပ်ပေးနိုင်ဖို့ကြိုးပမ်းသွားမယ်လို့လည်းမြစည်းမဖောင်ဒေးရှင်းရဲ့ပြောဆိုချက်ရသိရပါတယ်။ယောမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တဲ့အစီအစဉ်လေးပြီးပါတော့ရခိုင်ပြည်နယ်ရဲ့လူမှုဘဝရသတွေကိုခန်းစားတင်ဆက်ပေးမယ်။တရင်ဆောင်ပါအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်တဲကကမန်တိုင်းရင်းသားတို့ရဲ့မင်္ဂလာလက်ထပ်ပွဲဓလေ့ထုံးစံနေကြောင်းကိုတင်ဆက်ပေးမှာပါ။ကမန်တိုင်းရင်းသားတို့ရဲ့မင်္ဂလာလက်ထပ်ပွဲလို့ခေါင်းစဉ်အမည်ပေးထားပြီးဒီတင်ဆက်ဆောင်ပါကိုတော့ရိုးမရေဒီယိုမဂ္ဂဇင်းသတင်းထောက်ကိုအောင်ကပေးပို့ထားတာလည်းဖြစ်ပါတယ်။ကမန်တို့ဟာရခိုင်ပြည်နယ်တွေကစစ်တွေကြောက်ဖြူရမ်းပြဲနဲ့တန်တွဲမျိုးတွေထဲမှာအများဆုံးနေထိုင်ကြပြီးတော့လေယာဉ်လုပ်ငန်းနဲ့အသက်မွေးကြသူတွေများပါတယ်။တပ်မတော်သားအစိုးရဝန်ထမ်းကုန်တယ်စသဖြင့်လောက်ကန်ကြသူတွေလည်းရှိပါတယ်။ ရခိုင်စကားကိုပြောဆိုကြပြီးဝစ်စားဆင်ရင်မှုယဉ်ကျေးမှုနဲ့လူမှုဆက်ဆံရေးဓလေ့ထုံးစံတွေကလည်းရခိုင်တို့နဲ့အတူတူပဲဖြစ်ပါတယ်။အစ္စလမ်ဘာသာကိုကိုးကွယ်ကြပေမဲ့သူတို့ဟာဘာသာရေးကိုအခြေမခံတဲ့ရိုးရာဓလေ့ထုံးစံတွေ၊ရိုးရာပွဲသဘင်တွေကိုအလေးထားလေးရှိပါတယ်။ဓလေ့ထုံးတန်းအစဉ်လာတိုင်းလိုက်နာဆောင်ရွက်လေးရှိပြီးပြောင်းလဲမှုမရှိသလောက်ဖြစ်သလိုရခိုင်အစဉ်လာတွေအတိုင်းလှုပ်ဆောင်နေကြသေးပါသူတို့ရဲ့ဒလိထုံးစံတွေကလက်ထက်မင်္ဂလာဆောင်နေတဲ့ဒလိထုံးစံအကြောင်းစစ်တမျိုးတက်ကြပြင်ရွာမကြီးရွာကကမန်လူမျိုးတွေနဲ့တွေ့ဆုံမေးမြန်းပြီးတင်ဆက်ပေးပါမယ်။ကမန်တို့လက်ထက်မင်္ဂလာဆောင်နေတဲ့အခါသားသမီးတွေနှစ်သက်တဲ့သူကဒါမိဘတွေကတောင်းယူလက်ထက်ပေးတတ်ကြပါတယ်။သားဖြစ်သူကနှစ်သက်တဲ့အမျိုးသမီးတစ်ယောက်ယောက်ရှိနေရင်ဒါမှမဟုတ်နှစ်ဦးသဘောတူချစ်ခင်နှစ်သက်သူရှိနေပြီဆိုရင်တောင်းယူလက်ထပ်ပေးဖို့မိဘကိုအသိပေးကြပါတယ်။ဒါပေမဲ့သူတို့သမီးကိုတောင်းပေးဖို့တားကိုယ်တိုင်ကမိဘတွေကိုတိုက်ရိုက်အသိပေးတဲ့ထုံးစံတော့မရှိပါဘူး။မိန်းကလေးတွေဘက်ကလည်းမနှစ်သက်သူကိုညှင်းနိုင်တယ်လို့မိဘကလည်းအတင်းစီစဉ်တဲ့ထုံးစံလည်းမရှိဘူးလို့စစ်တွေမြို့နယ်တက်ကဲပြင်းရွာမကြီးရွာမနေထိုင်တဲ့အသက်80နှစ်အရွယ်ဦးစိန်ပြေကပြောပါတယ်
။ဟုတ်တယ်မပြုမိဖောက်ရဲတခါလေးမပြုမိဖောက်တော့သမီးရဲ့ပြုစမ်းမင်းအဖာနာရုံးနေအဖာနာညီကိုပဲရုပ်ပင်လူကိုပရိုဗိုက်တယ်ကျွန်တော်ကိုဒီဒီမှာဝတ်ချက်ချုပ်ပြီးကျွန်တော်မင်းဖိုက်ချက်တိတ်တွင်းပြီးရုပ်ပင်ရုပ်ပင်ဆိုရပါဆိုလို့ပရိုဗိုက်ကြပါဆုံးလေးစကားရှိတော့ရှိတယ်နေပါကျွန်တော်တယောက်တဖို့လိတ်လက်စားတော့အရာငါးလေးရှိတယ်ဂူလေးရှိနေတော့နေအများကမင်းမင်းဆိုဖတ်ဆိုယူပဲပါဒီမှာဒီကရောင်လာလူရှိတယ်လူရှိတယ်ဆိုတဲ့မရှိဘငရုံးပင်ခွန်ဟိပါအဲမမကြီးငုံငုံမြင်ဖကလေအတော်အတော်မလို့
သူတို့သားလောင်းရဲ့တောင်းဆိုချက်ကိုမိဘတွေကလေ့လာပြီးသူတို့သမီးလောင်းကိုတောင်းဆိုဖို့အတွက်သူတို့သမီးရှင်မိဘတွေကိုတွေ့ဆုံပြီးကနဦးကြောင်းလန့်ဖို့တဘောထားကိုစုံစမ်းကြပါတယ်သူတို့သမီးရှင်မိဘတွေကလည်းသမီးဖြစ်သူရဲ့တဘောထားကိုမေးမြန်းပြီးနှစ်သက်လက်ခံတယ်ဆိုရင်တော့စိတ်ဆက်ကြောင်းလန့်ဖွဲကိုဆောင်ရွက်ကြပါတော့တယ
်ပရိုထပီကလူသိချံကြပေါ့လူသိချံကအောင်းတပါလုံးကိုခေါ်ရင်ဝင်ပွေးနဲ့လာပြီးအောင်လူသိချံကလူကြီးတည်းရှင်းမှာမောင်သမီးကငါမရွှေတကြက်ကတကြက်ဝဲစိတ်နှစ်သိင်းနှစ်သိင်းညပဲပြီးပြီးရံတို့သားအဖတ်တို့သမီးအဖတ်ရောက်ထိုင်ပြီးလူကြီးသိဆုံးလာရင်မှာအဆောင်ကိုပြီးလို့ဒီကြက်
ဆက်ပြီးပြီးဆိုရင်တော့နေကောင်းရက်သားရွေးတာတို့သားတို့သမီးအရင်ရွေးတာမင်္ဂလာမြောက်ဆုတောင်းပေးမဲ့သူကိုရွေးချယ်တာတွေကိုဘေးရင်ဆရာနဲ့တိုင်ပင်ပြီးနေသားရက်သားကိုက်မကိုက်တတ်မှတ်တဲ့မင်္ဂလာမြောက်ဆုတောင်းပေးနိုင်သူဟုတ်မဟုတ်ရွေးချယ်ကြပါတော့တယ်မင်္ဂလာရက်သက်မှတ်ပြီးမင်္ဂလာပွဲကျင်းပဖို့စီစဉ်ရပါတော့တယ်
ပထမတော့ဘကမွန်တီလူကြီးကခန္ဓာလာပြီးရှောက်နေလာပြီးအမှန်ရောဝီလူကြီးတကပြီးအောင်ဝင်ဝင်ပြီးအသွန်ကဘလောက်ခြေကဘလောက်ငွေကဘလောက်ညကြအောင်ခိုးပြီးစီစီဝင်ရောက်မှာတခင်းစီစီပ
ါလက်ထက်မင်္ဂလာပွဲဟာ3ရက်ထီကြာမြင့်ပါတယ်ပွဲကြိုနေ့ကတော့ပွဲအတွက်ကြိုတင်လှုပ်ဆောင်ထားရမယ့်အစီအစဉ်တွေကိုပျော့ပျော့ပပတီဆိုကခုံကြပြီးစုပေါင်းလှုပ်ဆောင်ကြတာပါဒုတိယနေ့မှာတော့အရင်ကတည်းကနှစ်ဖက်စလုံးသဘောတူထားကြတဲ့အတိုင်းစစ်ဆက်ပွဲကိုလူကြီးဆောင်ရံနဲ့ပြုလုပ်ပါတယ်
။တမလို့တရားလုံးမုံကောက်ပေးခဲ့တမဆိုင်ကိုလာပေးခဲ့တယ်။ရတမဆိုင်နေကတည်းကအောက်တီးမှာမုံထေးပေးခဲ့ခေါင်းဆိုင်ကိုလာပေးခဲ့တယ်ပဲ
။မင်္ဂလာကွန်းပွဲတင်ဖို့အစီအစဉ်ရှိပြီလို့ထေချာတာနဲ့တရွာလုံးအိမ်တိုင်းကမုံမျိုးစုံလုပ်ကြပြီးသူတို့သားအိမ်ကိုပို့ပေးကြပါလေ။အဲ့ဒီမုံတွေသူတို့သမီးအိမ်ကိုပေးပို့ဖို့မင်းကလေးတွေကအလားဆင်ပြီးရွာထဲမှာစီတန်းလှည့်လှည့်သွားကြပါလေ။အိမ်နေညနေပိုင်းကစလို့သူတို့သမီးရဲ့အိမ်မှာတငယ်ချင်းအပြူတွေကလည်းညနေအချိန်ထိသူတို့သမီးဆောင်အဖို့လုပ်ပေးကြပါတယ်။မညွန့်သိန်းကသူတို့ရွာမှာလှုပ်ကြတဲ့ဓလေ့ကိုတော့အခုလိုပြောပြပါတယ်
။ဒီနေ့ညခါဘက်ကရွာမှာဆိုကွေးမှုရှင်ဓလေ့ထုံးတယ်ပေါ့။လက်ဆန်တက်ကိုစိန်ပိတ်တယ်၊စိန်ပိတ်ထောက်ခဲ့တယ်။အလုံးလုံးလှုပ်လို့ပြီးခဲ့။ပပတင်းလှုပ်ပြီးခဲ့ရပထိုင်။ဇာမရလေတပင်ညွဲ့နှပြူတင်းတဲ့လုံးကိုပူပြီးခဲ့ကိုလာဆန်ကိုမဆိုင်
။အဲ့ဒီလိုသမီးဆောင်ချိန်မှာမင်္ဂလာခန်းနာမှာမပါမဖြစ်ပါရမယ်။မင်္ဂလာစကားမှာထည့်သွင်းရမယ်မို့ရေချမ်းဦးပေါပေါစတာတွေကိုမင်းကလေးတွေကကူညီဆောင်ရွက်ပေးကြပါတယ
်မင်္ဂလာရှိတဲ့မဆူကအင်တန်နက်ပြရပါဘူးလေမင်္ဂလာနောက်ထပ်မမပလူးတော့ပါကျွန်တော်မသွားဘူးရှိတယ်မရလေမရဦးပထမဆုံးမရအဲ့ဒါနောက်ထပ်ကျွန်တော်မရမရှိရပါစို့မရဦးသွားဘူးရှိတယ်မမကမင်္ဂလာကိုနောက်ရရီခံဖို့ဆိုခလုံးရောင်းမမနာရောင်းယောက်ျားမဦးယောက်ျားရှိအင်တန်ဦးမရရှိတယ်ရန်ပိုင်လူမလာတော့ထံပြီးခေကလာလို့ပြန်ထရပါရန်တတို့ဘက်ကမင်္ဂလာနောက်တိမမကတတို့သမီးကိုလည်းမင်္ဂလာဖောက်ရပါတယ်အခါနမင်္ဂလာခုံးမထိုင်ပြီ
းနောက်တနေ့ကတော့မင်္ဂလာလက်ထမဲ့နေ့ဖြစ်ပါတယ်အဲ့ဒီနေ့မနေ့စောစောမှာမင်္ဂလာချိန်ကိုတက်မှတ်ပြီးမင်္ဂလာမြောက်ဆုတောင်းပွဲအစီအစဉ်ကိုသူတို့သားသူတို့သမီးတို့နေအိမ်တွေမှာလှုပ်ကြရပါတယ်မနေ့နေထွက်ချိန်ရေတက်ချိန်မှာမင်္ဂလာမြောက်လေးရှိပါတယ် မင်္ဂလာမြောက်တယ်ဆိုတာကတော့သူတို့သားသူတို့သမီးတို့ကိုကြည်ပွားချမ်းသာအောင်မင်္ဂလာရှိအောင်မင်္ဂလာစကားမှစီမီခွက်ထွန်းပြီးဆုတောင်းပေးရတဲ့အစီအစဉ်ပဲဖြစ်ပါတယ်။ဒီအစီအစဉ်ကိုဆောင်ရွက်ပေးရတာကတော့လင်မယားကွဲကွာဖို့သူတည်ဆုံးဖို့သူမဖြစ်ရဘဲနဲ့လင်းစုံမယားစုံရှိနေပြီးတာဦးမွေးဖွားထားတဲ့မိသားစုကအိမ်ရှင်မကပဲသူတို့သားနဲ့သူတို့သမီးတို့နှစ်ယောက်စလုံးရဲ့အိမ်ထဲမှာမင်္ဂလာမြောက်ဆုတောင်းပေးရပါတယ်။အဲ့လိုအိမ်ထောင်ဦးလင်မယားဖြစ်ပြီးတအားယောက်ျားလေးမွေးထားတဲ့သူကိုအညွတ်ဆောင်သူမင်္ဂလာရှိသူလို့သတ်မှတ်ပြီးမင်္ဂလာအစည်းအဝေးမှာပါဝင်ဆောင်ရွက်ပေးရပါတယ်။အဲ့ဒီနောက်မှာတော့မင်္ဂလာသူတို့သားသူတို့သမီးတို့ကိုနေအိမ်စလုံးမှာရောက်လာကြတဲ့ဧည့်သည်တိုင်းကိုဧည့်ခံကြွေးမွေးကြပါတယ်။အဲ့ဒီအစည်းအဝေးပြီးတဲ့အခါအညွတ်ဆောင်သူလို့သတ်မှတ်တဲ့ယောက်ျားမိန်းမတို့ကဦးဆောင်ရပါတယ်။ဦးဆောင်တဲ့ယောက်ျားကဓားကိုကင်ဆောင်လာရပြီးရေခက်မဲ့ရေကန်မှာရေကိုဓားနဲ့ခုနှစ်ချက်ခုပ်ပြီးမှသူတို့သမီးသူတို့သားတို့ကိုရေချိုးဖို့အတွက်တန့်စင်တဲ့ရေကိုခတ်ပေးရပါတယ်။အဲ့ဒီခါရေအိုးခုနှစ်လုံးငါးလုံးစသည်ဖြင့်ခက်ယူရပြီးတော့သူတို့သားသူတို့သမီးတို့ရဲ့အပြိုရန်လူပြိုရန်တငယ်ချင်းတွေကတည်ယူလာရပြီးသူတို့ရဲ့အိမ်တွေမှာရေချိုးပေးရပါတယ်။ရေကိုဘာကြောင့်ဓာတ်နဲ့ခုနှစ်ချက်ခုတ်ရတယ်လဲဆိုတာသိသိချာချာမသိရပေမဲ့သူမန်းစတဲ့အယူအဆကိုတော့ဥစိန်ပြေကခုလိုရှင်းပြပါတယ
်။ရေကိုဇာလပ်ပေါ်ခုတ်ခုတ်ရေကကွေလာကြမှာပြန်တော့ရန်နှမရှိရဆိုတဲ့ဖို့ဇာလပ်ပေါ်ဓာတ်ရန်သူပေါ်လာလာပြန်တော့သူ့လိုလောင်ရသူအတိတ်ရှိရဆိုတဲ့ဖို့
သူတို့သားသူတို့သမီးတို့ကိုရေချိုးပြီးအဝတ်အစားအကောင်းအသင့်တွေနဲ့ပြင်ဆင်ပြီးပြီဆိုရင်တော့ညနေပိုင်းအချိန်ကိုရောက်လာပါပြီ။လက်ထက်မင်္ဂလာကျင်းပမဲ့သူတို့သမီးရဲ့နေအိမ်ကိုသူတို့သားနဲ့မိဘတွေကအချံရံတွေအဆောင်ရောင်တွေတပါးတည်းယူဆောင်ပြီးတော့အတီးမုတ်အစိုးရနဲ့စီတန်းလှည့်လည်သွားရပါတယ်ကြံပင်ရဲ့အညွန့်ကိုကင်ဆောင်ဖို့သူတို့သားအရန်တယောက်မင်္ဂလာစကားနဲ့စီမီကိုကင်ဆောင်မဲ့သူတို့သားအရန်တယောက်ကွန်းအုံနဲ့ပန်းကိုကင်ဆောင်မဲ့အပြိုစင်မင်းကလေးနဲ့ယောက်ဖျာအိယာကင်းနဲ့ခေါင်းတို့ကိုကင်ဆောင်မဲ့သူတို့သားအရန်တယောက်ပါဝင်ရပါတယ်သူတို့သားကခေါင်းပေါင်းတိုက်ပုံအင်းကြီးနဲ့ရိုးရာရခိုင်လုံးကြီးကိုဝတ်ဆင်ပြီးရက်တောင်နဲ့ဓားတစ်ချောင်းကိုကင်ဆောင်ရပါတယ်မင်္ဂလာစကားထဲမှာတော့တပြေညွန့်နဲ့ရေစင်မြက်အညွန့်လေးတွေကိုထိုးစိုက်ထားတဲ့ရေချမ်းအုပ်ငယ်နင်းစီထဲ့ပြီးမီးထွန်းထားတဲ့စီမီခွက်တစ်ခွက်ပါပြီးတော့ပွဲပြီးတဲ့ချိန်ထိမီးမင်းကြီးအောင်တတိပြုရပါတယ်။ဆန်ပေါက်ပေါက်မုန့်ချက်တွေကျိုးနဲ့ပူးချီထားတဲ့ငပြော်သည်နှလုံးကျိုးနဲ့စီးထားတဲ့ကွန်းရည်ကိုထည့်ထားရပါတယ်။ကွန်းအုပ်မှာတော့ကွန်းရွက်နဲ့ကွန်းသီးပန်းအုပ်ထဲမှာတော့ပန်းမျိုးစုံအုံးစီနဲ့ဘီးတို့ကိုထည့်ထားရပါတယ်။အဲ့ဒီပန်းတွေကတော့သူတို့သမီးအလှဆင်တဲ့အခါပန်းဆင်ဖို့ပေးရတာလို့မညွန့်သိန်းကပြောပြပါတယ်
။ပန်းမပါဆိုတော့ပန်းတမျိုးဆိုလင်မယ်ကအနည်းဆုံးသုံးမျိုးပဲ။တမျိုးဆိုတဲ့ပဲတန်ဝင်ရဲခန့်အမြဲတမ်းစီပန်းလို့ပတ်သွင်းရယ်စတိပန်းဟာစတိပန်းပတ်သွင်းရယ်တိုက်ခွားတိဆွေတို့ခန္ဓမာပန်းလို့အမြဲပတ်သွင်းရယ်
သူတို့သမီးအိမ်ကိုရောက်တဲ့အခါမှာတော့သူတို့သမီးရဲ့ညီမအငယ်ဆုံးဒါမှမဟုတ်မောင်အငယ်ဆုံးကသူတို့သားကိုခြေဆေးပေးပြီးသူတို့သားကလည်းမုံဖိုးအနေနဲ့ငွေတချို့ကိုခြေဆေးခအနေနဲ့ထုတ်ပေးရပါတယ်ခြေဆေးမဲ့မောင်ညီမအငယ်ဆုံးမရှိရင်တော့ဝမ်ကွဲမောင်ညီမအငယ်ဆုံးကစောင်းရွက်နိုင်ပါတယ်လက်ထက်မဲ့မန်တက်ထဲမှာသူတို့သားနဲ့အတူလာတဲ့ပြိတက်ကနေရာယူထိုင်နေတော့မှသူတို့သားယူဆောင်လာတဲ့ပန်းအုပ်ထဲကပန်းနေနဲ့သူတို့သမီးကိုဖီလိန်ပြစင်ကြပါတယ်။အဲ့ဒီချိန်မှာပဲကွန်းအုပ်ထဲကကွန်းနေနဲ့ရောက်ရှိနေတဲ့ဧည့်သည်တွေကိုတည့်ခင်းဧည့်ခံထားပါတယ်။သူတို့သားသူတို့သမီးတို့ရဲ့မိဘတွေကရောက်လာကြတဲ့လူကြီးသူမတွေကိုလက်ထက်ပွဲမှာပေးထားတဲ့လက်ဖွဲ့အသွင်းပစ္စည်းတွေကိုဖော်ပြပြီးတက်တည်ခံကြပါတယ်
။ထိန်ခါအရက်လေးမြောက်ခိခူရပါတယ်သူတို့ကအရက်လေးမြောက်ခိခူပြီးကထိန်ပြီးကြီးနေနေနင်ကတော့နင်ခံပြီးကအောင်အတိကျလို့စကအန်ဘီခာသူတို့သမီးခေါ်ထားလို့ပြီးတော့နာအကြီးကြီးလူတယောက်ကလက်ထပ်ပြီးပါတော့ဦးမယောဦးဖြစ်တယောက်ကလက်ထပ်ပြီးလို့ရပါဒီလွန်ဒီမြောက်အုံမုံပုံးလာပါစီဘွားဆက်ဆက်ကြီးရှင်းရှင်းနေရပါစီဟိုဆွေမျိုးညာတကတော့အဂရီဦးဖိတ်ပါစီခင်မျိုးညာတကအောက်ကိုဖိတ်ပါစီဆိုပြီးရှူတုံးပြီ
းအခုလိုလက်ထပ်ပေးပြီးတာနဲ့မင်္ဂလာပွဲစီစဉ်နေလဲပြီးဆုံးပါပြီသူတို့သားနဲ့သူတို့သမီးတို့ကနေထိုင်ကြမယ့်နေအိမ်ကိုတွားရောက်ရပါတော့မယ်။နှစ်ဖက်မိဘဘဲအိမ်မှမစို့နေထိုင်နိုင်တယ်လို့ကိုပိုင်အိမ်ရာရှိပြီးရင်လည်းတွားရောက်နေထိုင်နိုင်ပါပြီ။လက်ထပ်ပွဲပြီးလို့၃ရက်နဲ့၇ရက်ကြာမှတော့မင်္ဂလာမောင်နှံတို့ကငွေကြေးတက်နိုင်တဲ့အထိုက်လျောက်မင်္ဂလာသမီးကိုဖိတ်ခေါ်ပြီးတဲခင်ဧကန်လေးရှိပြီးတော့ရရွာတွေကအကြီးအကဲဆွေမျိုးမိတ်ဆွေတို့နေအိမ်ကိုရှစ်ခိုးကြတော့ပို့သွားကြပါရစေ။အဲ့ဒီချိန်မှာဆွေမျိုးမိတ်တင်ကဟာတွေကမင်္ဂလာမောင်နှံအတွက်တက်နိုင်တဲ့လောက်မင်္ဂလာလက်ဖွဲ့လက်ဆောင်တွေပေးကမ်းကြပါရစေ။လက်ထက်မင်္ဂလာဆောင်နေတဲ့အချိန်မှာတော့လက်ဖွဲ့လက်ဆောင်တွေပေးလို့မရှိပါဘူး
။ Yeah in this Kobe game တရားဝဆိုဥမာညနေကိုခိုးလိုက်ညနေပတ်သက်ပြီးခပ်ပြီးငောသက်ပြီးခပ်ပြီးသင်းပြီးခပ်ပြီးဘယ်အမျိုးအလိုက်ပြီးခဲ့။ဒါဆိုတော့သူတို့နေရာအပိုင်း
ကမန်တို့မင်္ဂလာလက်ထပ်ပွဲကျင်းပနိုင်တဲ့လရာသီတွေကတော့ရခိုင်တို့နဲ့အတူတူပါပဲ။ဝါဆိုလာကနေတရင်ကျော်လာသည့်ဝါတွင်ချိန်နဲ့တကူနတ်တော်နဲ့ပြတူလာတွေမှာမင်္ဂလာလက်ထပ်ပွဲလုပ်လို့မရှိပဲတစောင်းမုံတပုတ်တွဲတပောင်းကစုံနဲ့နေုံလာတွေမှာပဲလုပ်လို့ရှိပါတယ်။ဒါပေမဲ့အချိန်ရနှစ်ဦးသဘောတူခိုးရလိုက်လာခဲ့ရင်တော့ဘယ်ရာသီဘယ်လပဲဖြစ်ဖြစ်အဆင်ပြေအောင်လုပ်ပေးကြတယ်လို့ဦးစိန်ပြေကပြောပါတယ်။အသက်28နှစ်ရှိဖြစ်တဲ့မညွန့်သိန်းကတော့သူသာလက်ထပ်ဖြစ်ခဲ့ရင်ဘယ်လိုမင်္ဂလာဆောင်ပွဲကိုကျင်းပမလဲဆိုတာကိုစိတ်ကူးနေသေးပါပဲ။ Yuma Radio Magazine ရဲ့ Passion Radio အစီအစဉ်ဒီမှာတင်ပြဆုံးပါပြီ။နောက်တစ်ပတ်ဒီမှာလည်းဆက်လက်နားဆင်လိုက်ဖို့ဖိတ်ခေါ်လိုက်ပါရစေ။ဒီအစီအစဉ်ကိုသတင်းများပေးပို့လို့ရဒါမှမဟုတ်ဝေဖန်အကြံပြုလို့ရတာရှိတယ်ဆိုရင်တော့ info@arkanyuma.org နဲ့ yuma.radio@gmail.com တို့ကိုအီးမေးလ်နဲ့ဆက်သွယ်ပေးပို့နိုင်သလို09255165772ကိုလည်းတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်ကျွန်တော်တို့စီစဉ်ကိုဒီတင်ပေးရနာပါရစေခင်ဗျာ။သောတာရှင်များကိုစိတ်နှပြကျမ်းမာရှင်လန်းနိုင်ကြပါစေခင်ဗျာ။